ုနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်2025အထွေထွေရွေးကောက်ပွဲကြီးအတွင်းမှာပေါ့လေလွတ်လပ်ပြီးတော့တရားမျှတမှုရှိရှိပွင့်လင်းမြင့်သားမှုရှိဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဘယ်လိုများစီစဉ်ဆောင်ရွက်နေပါလဲရှင
်ဟိုနံပါတ်1ကတော့ကျွန်တော်ကပွင့်လင်းမြင့်သားမှုရှိဖို့ဆိုတော့ဥပဒေနဲ့အညီပေါ့လေလုပ်တဲ့ကိစ္စနဲ့ဆိုတော့ပွင့်လင်းမြင့်သားမှုရှိတယ်လို့ပဲမှတ်ယူစေချင်ပါတယ်ဆိုကြပါစို့မေယုံမှုကဝန်ထမ်းဖြစ်ရမယ်လို့ဥပဒေရှိတယ်မေယုံမှုကဝန်ထမ်းနေတာဝန်ပေးလို့ဒါပေးလိုက်တယ်လို့ပြောရင်တော့လေဥပဒေကလိုရတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တော့ဝန်လင်းမြင့်သားမှုရှိအောင်တော့တိုင်းတာတဲ့နေရာမှာတော့ဥပဒေနဲ့ညီတိုင်းတာပါဒါကြောင့်ရွေးကောက်ပွဲကော်မရှင်ဥပဒေတွေနေဥပဒေတွေလက်ဆွတ်စာဆောင်တွေလည်းအများကြီးသိဖို့လိုပါတယ်အဲ့တော့ဝန်လင်းမြင့်သားမှုရှိအောင်ဘယ်လိုလုပ်ထားလဲလို့ပြောရင်တော့မြန်မာပြည်မှာရွေးကောက်ပွဲနဲ့ပတ်သက်တဲ့အတွေ့အကြုံရှိပါဘူးလွတ်လပ်ရတဲ့68နဲ့မှာ6ချိန်မြောက်ရွေးကောက်ပွဲဆိုတဲ့ခါကျတော့အတွေ့အကြုံမြတ်တမ်းနဲ့ပါတယ်ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ဖတ်စရာမှတ်စရာလေ့လာစရာစာရီးပေတွေရှိသလားဆိုတော့အတော်နဲ့ပါတယ်အဲ့လိုဆိုရင်ဥပဒေတွေနေဥပဒေတွေရောရှိလားဆိုတော့ဥပဒေနေဥပဒေတွေထုတ်ထားလဲအတော်လေးနဲ့ပါတယ်နော်အဲ့ဒါပြောရင်တော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဘုဒ္ဓတာအင်မတန်မှနေတယ်တို့ဒီပဲရွေးကောက်ပွဲကိုကျွန်တော်ပေးတဲ့5ချိန်ပေါ့လွတ်ရ48ကြာတယ်52 56 60ဒီမှာ3ချိန်ချင်းပြင်ပတာလဲအဲ့ချိန်အတိုင်းပြစုပ်ရဲကာလဖြစ်တယ်လည်းနဲ့ချင်းချောက်ကိုမဲထက်ခိုင်းတာ၄လည်းနဲ့ချင်းချောက်မဲမဲထက်ခိုင်းတာ၄ရှိတယ်အဲ့တော့လေရေကောက်ပွဲလွတ်လပ်တရားမြတ်တဲ့ရေကောက်ပွဲမဟုတ်ခဲ့သလိုရေကောက်ပွဲရွေချက်ကြီးကိုလည်းသူတို့တိပြီးတော့မဲပေးတာမဟုတ်ပါဘူးအဲ့လိုကနေကျွန်တော်အဆက်ပြတ်သွားလိုက်တာ90ပြည့်ကြတော့မြန်မာနိုင်ငံစတုဒ္ဓကျင်းရေကောက်ပွဲဖြစ်ပါတယ်ဒါလည်းအခမ်းအနားသိပါတယ်88ရေခဲပေါ်ပေါ်လာတဲ့ရေကောက်ပွဲဖြစ်တဲ့ကြောင့်တစ်ဖက်ပါတီဖြစ်တဲ့တဆညာမပေးကြတာပဲ NLD ကိုပေးတဲ့သဘောဖြစ်ပါတယ်ရေကောက်ပွဲအနှစ်သာရနဲ့လူတော်လူကောင်းတွေရွေးမယ်တိုင်းပြည်ကိုပူးဆောင်မယ်တွေရွေးမယ်ဆိုတဲ့သဘောတည်းမဟုတ်ဘူးအချစ်လို့နော်ဟိုဘက်ကမကျင်တတ်လို့ဒီလိုပဲဖြစ်ပါတယ်အဲ့ဒီကနေ2010ရေကောက်ပွဲကြာလည်းပဲဒါတစ်ဖက်သက်လို့ဖြစ်ပါတယ်ပြောကြည့်ဆိုရင်တော့အနှစ်20လုံးလုံးနော်ဟိုကျန်းခိုင်အသင်းနောက်ကျန်းခိုင်ပါတီပေါ့ဒါနေပြီးတော့စီယုံထားတဲ့ဟာဖြစ်ပြီးတော့တစ်ဖက်ပါတီရတွေကတော့အာမကောင်းပါအာမကောင်းတဲ့ဟာလည်းပြောရင်တော့ဒီ fan ဖြစ်ဖို့ fair play မဟုတ်ဘူးလေ fair play မဟုတ်ဘူးလို့ပဲကျွန်တော်တုံ့သက်ပါတယ်ဆိုကြပါစို့ကျူတင်မင်းနဲ့ပတ်သက်တော့ဟိုတော့ပြဋ္ဌာန်းချက်ရှိပါတယ်ဘယ်ချိန်ကြလို့ရှိရင်ဘယ်မဖြစ်ရမှာမရှိပါဘူးအဲကျွန်တော်လက်ထက်မှာတော့မြို့နယ်မှာရှိရတဲ့ကျူတင်မဲတွေဆိုရင်မဲယုံပိတ်ချင်မှာရထားတဲ့ကျူတင်မဲကိုရီးပါနော်ရီးပြီးနောက်ပိုင်းလာတာပယ်မဲဖြစ်ပါဒီလိုမျိုးတွေအတိအကျကျွန်တော်ကပြန်ပြီးတော့ရေးထားပါတယ်ဒါလည်းပွင့်နေမြင့်တဲ့အောင်ရှိအောင်လုပ်ထားတာပါပဲဒါကြောင့်ကျွန်တော်ဘက်ကတော့ยะคินยุคกบเนี่ยရှင်เนาะเนาะปวนเนี่ยมีน่ะหมูชื่ออ๋อเอาเลิกทาบาเลยดูเว้ยพี่ดูว่า
ได้ถ้าส่วนลุลัดไปแล้วเตียญัดตาหมูชื่อพวกตัวกูยอองค์ฐานอยู่บลูเนี่ยอามาคันได้มั้ยရှင
်จนบักก็တော့ยานุพิตองคันมาได้ลุลัดเตียญัดยุคกบผิดกูผิดอ่ะมั้ยสุบแล้วจนเราเนาะซีซั่นคอมพิวเตอร์โฟวินนี่ยอปาวินญามั้ยดีแมงกูซะเลยนี่ก็จนเราจ่ําแมပြီးတော့ล้างญ่มประซอยနေပါတယ
်ခုဒီပြပကိုရောက်နေကြတဲ့မြန်မာနိုင်ငံသားတွေမဲပေးခွင့်ဆုံးရှုံးနေဆိုပြီးတော့ထောက်ပြနေကြတာရှိပါတယ်ဒီအခြေအနေတွေနဲ့ပတ်သက်လို့ရောဥက္ကဋ္ဌကြီးဘယ်လိုများဖြည့်ရှင်းပေးဖို့အစီအစဉ်ရှိမလဲရှင
်မဲပေးခွင့်ဆုံးရှုံးနေဆိုရင်တော့ဒါတော့ကျွန်တော်ညှင်းဆိုရပါလိမ့်။ဘာကြောင့်လဲဆိုတော့ကျွန်တော်ပြပရောက်มาရှိနေတဲ့နော်တရားဝင်နော်ဆိုတော့ခွင့်ပြုချက်တရားဝင်တော်တဲ့ပုဂ္ဂိုလ်တွေဟာရေကောက်ပွဲမှာမဲပေးခြင်းနဲ့ဆိုရင်ရေကောက်ပွဲကျင်ညာလိုက်တဲ့ဒီပိုင်းနဲ့လှမ်းပြီးတော့နော်ပုံစံ15တောင်းပါအဲဒါဆိုလည်းကျွန်တော်ပြွန်သိလို့မများပါဘူးအခုကတော့အတော်နေတဲ့သဘောရှိပါတယ်အများဆုံးကတော့ခင်ဗျားလည်းသိပါတယ်စင်ကာပူတန်ယုံကတော့အများဆုံးဖြစ်ပါတယ်ဒုတိယကတော့တောင်ကိုရီးယားတန်ယုံပေါ့လေအဲဒီအများဆုံးဖြစ်ပါတယ်ကျွန်တော်ဘက်ကတော့ပြောချင်တာကတော့သူတို့မဲပေးကမဆုံးရှုံးပါဘူးယနေ့ပုံစံဆန်အခုမေးလိုက်နော်မဲစင်မပိုင်ကျွန်တော်မဲလက်မပုတ်ပြီးပါမယ်သူမဲပေးလို့ရပါတယ်နောက်တော့ဆဲရှိပါသေးတယ်အဲခုမှဆိုရင်ထားရတော့အော်တိုဘတ်ဆက်ခွန်မှာသူရှိမှရေကောက်ပွဲလေးမဲပေးပွဲလေးကျင်းပပြီးပါမယ်အဲ့မှာမဲပေးပြီးတော့စာရေးကပိတ်ပြီးတော့ကျွန်တော်ရှိပြန်ရောက်လာရင်ဒါကျွန်တော်တို့ရေကောက်ပွဲနေ့ညနေ၄နာရီမှာဖောက်ပြီးတော့ရေမှာပဲဖြစ်ပါတယ်မဆုံးရှုံးပါဘူးလို့
ဟုတ်ကဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလမဟုတ်ဘဲနဲ့ကြိုတင်မဲဆွယ်စည်းရုံးနဲ့ဒါလည်းနဲ့ပတ်သက်ပြီးတော့တိုင်ကြားထားတာတွေရှိပါတယ်ဒါနဲ့ပတ်သက်လို့ရောဥက္ကဋ္ဌကြီးတို့ဘယ်လိုများစီစစ်ဆောင်ရွက်နေပါလဲရှင
်ဟိုဒါတော့လေခဲတို့လည်းတွေ့မှာပါကျွန်တော်ကမဲဆွယ်စည်းရုံးရေးကာလမတိုင်ခင်လို့သမျှတော့ပါတီစည်းရုံးလုပ်တယ်ရေကောက်ပွဲအသိပညာပေးတယ်ဒါလိုပဲသွားနေကြတာပါပဲသွားနေကြတဲ့အတွက်ကြောင့်အဲ့ဒီတုန်းကလုပ်တဲ့ဟောပြောမှုတွေစီရင်မှုတွေလုပ်တာတွေချိုလဲဟိုပစ္စည်းတွေပေးတာဘာညာဘာညာရှိပါတယ်ကျွန်တော်ရှိချိုဟာတွေမက်ဆေ့စီရင်ခွင့်တော့မဟုတ်ဘူးပေါ့လေရုပ်ောက်ပွဲသိပညာတူဖို့ဟောပြနေတယ်ပြောတော့ကျွန်တော်ပြောပါတယ်ဒါကတော့ဒီလိုများဟောခြင်းပြောခြင်းတပါဆိုရင်တော့သက်ဆိုင်ရာညှိစုစီဥရင်ကြီးသက်ဆိုင်ဌာနမှာလျှောက်ပါလျှောက်ပြီးတော့ပညာပေးကြပါကျွန်တော်ပြောပါတယ် အဲ့ဒါကတော့မဲဆော့စီမံပစ္စည်းတွေပေးတာလည်းပဲလာပေးတယ်ဆိုရင်တော့လာပေးတဲ့အမှုတွေပဲကျွန်တော်တို့တရားစွဲဖို့ရမယ်ကော်မရှင်ကတော့ရေကောက်ပွဲဒီမဲဆော့စီယုံမီဟေ့ဆိုလို့ရှိရင်တော့အဲ့ဒီအချိန်မှာပတ်စံတွေပေးတာလည်းဘာညာဆိုတော့ဒါတော့မဲဝဲတဲ့သဘောဖြစ်တယ်အဲ့ကြတော့အဲ့ဒါတော့ဥပဒေရရှင်းပါတယ်အခန်းဆက်သုံးမှာပြောထားပါတယ်အဲ့ဒါမိသူမဆိုအဲ့လိုလုပ်လို့ရှိရင်ရေကောက်ပွဲမှာတိုင်ရင်တော့ရေကောက်ပွဲကာလတော့ရေကောက်ပွဲပြီး15ရက်တွင်တော့ရဲမှာသွားမှုဖွင့်လို့ရဖွင့်တဲ့ကရဲကနေပြီးတော့ရေးရေးပိုင်တဲ့ကိစ္စဖြစ်တယ်ဆိုတာဥရမလည်းပြတ်ထားမှာဆွဲထားပါမယ်။ကိရိယာလုံးမဲမဆွဲဘူးဆိုရင်သူနိုင်စရာအကြောင်းမရှိဘူး။ကျွန်တော်သားလည်းနိုင်ပါမယ်ဆိုတော့တရားမဲ့ပြုကျင်နဲ့ဆွဲရင်ကျွန်တော်တို့ဒါတော့ open code ပါနော်။ဒါကိုကျွန်တော်တို့စစ်ပါတယ်။မှန်လို့ရှိရင်အနေနဲ့အရှုံးဆုံးဖြတ်ခြင်းနဲ့ဆုံးဖြတ်ပါမယ်။ဒါကတော့ရှောင်လဲချက်နဲ့တတိပုံမူတည်ပြီးဆွဲရတော့မှကိစ္စတွေဖြစ်ပါလေ
။ဟုတ်ကဲ့။ဒါပေမဲ့အခုမဲဆွဲစီအိုရင်ကာလတွေစနေပြီ။အဲ့ဒီမှာအခုဒီအစိုးရပေါ့နော်လက်ရှိတာဝန်ထမ်းဆောင်နေတဲ့ဝန်ကြီးတို့ကဒီမဲဆွဲစီယုံတွေစနေဆိုလက်ရှိယာရုကနေမနှုတ်ထွက်ဖဲနဲ့မဲဆွဲစီယုံတာဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီပါမလားရှင်ဒီအခြေအနေတွေရောဥက္ကဋ္ဌကြီးဘယ်လိုများကင်တွဲဖြေရှင်းဖို့ရှင်
ညီပါတယ်ညီပါတယ်ဒါဘာကြောင့်လဲဆိုတော့ဒီပုံကိုယ်တွေကရေကောက်ပွဲနဲ့ပတ်သက်တဲ့စီယုံခွင့်ဟာရေကောက်ပွဲကော်မရှင်ကနော်ရေကောက်ပွဲကျင်းပကျင်းပမယ်လို့ကြေညာတဲ့အချိန်ဆပြီးတော့မဲဆွဲစီယုံခွင့်ရှိတယ်လို့သူတို့ဆိုထားပါတယ်ဖွဲ့စည်းပုံချိုင်ဥရခုံရောတော့ဘာမှပြောပါဘူးအဲကျွန်တော်လည်းသူလည်းမေးပြီးတော့ကျွန်တော်လုပ်ပါတယ်ကျွန်တော်သူ့ကြိုတိုင်မင်တာပေါ့သူလုပ်ရင်ညှိသလားမေးတဲ့အခါကျတော့ဒါသူကဆုံးဖြတ်လို့ခက်ပါတယ်သို့တော့လည်းရေကောက်ပွင့်နဲ့ပတ်သက်လာရင်တော့ကော်မရှင်လုပ်တာ final ပဲနောက်ဆုံးပဲဖြစ်ပါတယ်ဆိုတော့ကျောင်းဒါတော့ကော်မရှင်သဘောတရားအရဆောင်ရွက်ပါဆိုသွားလို့ပြန်ပါတယ်ပြန်တဲ့ကြောင့်လည်းဥပဒေနဲ့အညီပါဒါဥပဒေပြဋ္ဌာန်းထားပါတယ်ရေကောက်ပွင့်ကြီးညာသည့်ချိန်မှစ၍ဟိုတော့လုတ်ခွင့်မရှိသမရတို့သူပသမရတို့ဆရာဝင်းကြီးတွေဟာဒီရေကောက်ပွဲအောင်နေအတွက်နော်သူစီရင်လို့ရတယ်ဆိုပြီးတော့ဒါပြဋ္ဌာန်းချက်နဲ့ညီကျွန်တော်ကကြင်ကြဲထွက်လာပါတယ်တက္ကသိုလ်တို့လို့ပါသို့တော်လည်းဥရည်အညီပေါ့ဥရည်ညီဆိုပါလဲဆိုတော့အစိုးရပစ္စည်းသုံးလို့မရအောင်အစိုးရလူတွေခိုင်းလို့မရအောင်ဒါတွေခိုင်းလာရင်တော့သူကတိုင်မယ်ဆိုရင်တော့ကျွန်တော်ရေးရမှာပါနော်ခုနပြောတရားမှတ်ပြုခြင်းမှုပေါ့တိုင်လာရင်တော့ကျွန်တော်စစ်ဆေးပြီးတော့မှန်တယ်ဆိုရင်တော့ဒါကျွန်တော်ဆက်ပြီးတော့action လုပ်တော့ဘယ်ရှိပါမလဲ